အစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လို့ခေါ်တဲ့ NCA လက်မှတ်မရေးထိုးထားရသေးတဲ့လက်နက်ကိုင်အဖွဲ့၄ဘွဲ့တို့လာမယ့်သတင်းပတ်အတွင်းတွေ့ဆုံဆွေးနွေးနိုင်ဖို့ညှိနှိုင်းနေတဲ့အကြောင်းကြားဝင်ဆောင်ရွက်ပေးနေတဲ့ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ကပြောပါတယ်လောလောဆယ်မှာတော့ဒီလအတွင်းတွေ့ဆုံဖို့ရှိကြောင်းပြောပေမဲ့ရက်နဲ့နေရာကိုနှစ်ဖက်ရွေးချယ်နေစေဖြစ်ကြောင်းလည်းပြောပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့မြို့သားပြည်နယ်တင်ပြရင်းနဲ့ငင်းချဲရေးဘူဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်လို့ခေါ်တဲ့ KIO ကချင် MNDJP ကိုကန် PSLF တအမ်းပလောင်နဲ့ ULA ရခိုင်လက်နက်ကိုင်ဖွဲ့တွေဟာစက်တင်ဘာလ18ရက်နေ့မှာကျိုင်းတုံမြို့မှာတွစ်ဆုံဆွေးနွေးပြီးတဲ့နောက်အော်တိုဘာလအတွင်းမှာနောက်တစ်ကြိမ်ထပ်မံဆွေးနွေးဖို့သဘောတူထားတာပါဒါပေမဲ့အော်တိုဘာလအတွင်းမှာဒရင်ကျွတ်ရုံပိရက်တွေနဲ့တိုက်ဆိုင်တာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ၄နှစ်ပြည့်အခမ်းအနားကျင်းပတာတွေကြောင့်နိုဝင်ဘာလအတွင်းကိုရက်ရွှေ့ပြောင်းခဲ့ပါတယ်တော်တော်ဆယ်မှာတော့လာမယ့်အပတ်အတွင်းမှာတွဲဆုံနိုင်ဖို့အတွက်ညှိနှိုင်းနေတယ်လို့တွဲဆုံဆွေးနွေးရေးအတွက်ဂျာဝင်ဆောင်ရွက်ပေးနေတဲ့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဥအင်ဆန်ဆန်အောင်ကပြောပါတယ်။
ညှိနှိုင်းနေသေးပဲရှိပါသေးတယ်။ဒုတိယအပတ်လို့တော့ပြောထားတာပဲဒါပေမဲ့တကယ်ဖြစ်လာမလားဖြစ်လာဘူးလားနည်းနည်းရှေ့သွားမလားတော့ပြောသတ်ဘူးများ။ဒီနိုဘာလာထဲမှာတော့တခြားဘောတော့ဖြစ်မှာပါဒါပေမဲ့ညနေနေရာတော့အတိအကျမသိသေးဘူး။အစိုးရဘက်ကတော့အကျဉ်းတုံပေါ့ဆွေရဘက်ကအကျဉ်းတုံရေးရရှိပါတယ်ဒါပေမဲ့ဘယ်ဟာမှဒီပြောလို့မရသေးပါဘူးခင်ဗျာ
လက်နက်ကိုင်အဖွဲ့တွေဘက်ကမူဆယ်မိုင်းလာနဲ့လွယ်ကျဲကိုအစိုးပြုထားကြောင်းလည်းပြောပါတယ်အေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခကလည်းညှိနှိုင်းနေစေရှိကြောင်းပြောပါတယ
်နေဘွေနေရာနဲ့ပတ်သက်ပြီးတော့ဒါကျွန်တော်တို့ဘက်ကတော့ဒီမိုင်းလာကိုအစိုးပြုထားတာရှိတယ်ဗျာဆိုတော့အခုရှင်ကြီးတော့ဒါနေရာကတော့ဆက်ပြီးတော့ဒါညှိနေကြတော့ပဲဖြစ်နေတယ်ဒါအတူတူလို့တော့မရသေးဘူးတွေ့ဆုံမဲ့ရဲကလည်းပဲဒါညှိကြတော့ပဲရှိသေးတယ်ဟိုအတူတူလို့မရသေးဘူး
ပြီးခဲ့တဲ့ရက်ပိုင်းကကျောင်းနိုင်ငံသားရဲ့ဝန်ကြီးဌာနကအာရှရေးရာအထူးကိုယ်စားလှယ် Mr. ဆွန်ကောက်ရှန်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေတွေ့ဆုံစဉ်က bilateral call နှစ်ဖက်အပြည့်အစုံချုပ်ချုပ်ဆိုရေးအတွက်တိစုံနေတဲ့အချက်တွေကိုမေးမြန်းတာရှိကြောင်းလည်းပြောပါတယ်။ဒီလ6ရက်နေ့ကတော့ Mr. ဆွန်ကောက်ရှန်နဲ့နိုင်ငံတော်အတိုင်းမခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်းစွေတို့တွေ့ဆုံချိန်မှာကျောင်းနိုင်ငံက NRPC အတွက်ဒေါ်လာငွေ၄သိန်းလှူဒန်းခဲ့တယ်လို့ငင်းချမ်းရေးအတွက်လိုအပ်တဲ့အကူအညီကိုအမြန်ဆုံးပေးသွားမှာဖြစ်ကြောင်း Mr. Sun Kaoshan ကပြောကြားခဲ့ပါတယ်။ဒီရက်ပိုင်းတွေအတွင်းမှာကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာတိုက်ပွဲတွေငြိမ်သက်နေပေမဲ့ရခိုင်ပြည်နယ်အတွင်းမှာတော့တမ်ဘော်နဲ့ AA ကြားမှာတိုက်ပွဲတွေပြင်းထန်နေခဲ့တယ်လို့ AA ကလွှတ်တော်ကိုယ်စားလှယ်တဦးနဲ့စစ်ဖက်အရက်ဖက်ဝန်ထမ်းတွေကိုဖမ်းဆီးထိန်းသိမ်းထားတာကြောင့်လဲကျင်းပမှုတွေမြင့်တက်နေပါတယ်။ဒီလအတွင်းမှာကျင်းပမဲ့ဆွေးနွေးပွဲအပေါ်တမ်ဘော်ရဲ့သဘောထားကိုတော့ဗိုလ်မှူးချုပ်ဇော်မင်းထွန်းက VOA ကိုအခုလိုပြောဆိုပါတယ်။
ကျွန်တော်တို့ဒီရတော့ကတော့ NRPC ရတော့သူကတော့ဆက်လက်ပေါင်းရနေတယ်ဆိုတာသိရပါတယ်ဒီကြားထဲမှာတော့သူတို့ဟိုအင်းတိုင်းပေါင်းရနေတဲ့ဟာလေးကြီးရှိပါမယ်ခင်ဗျကျွန်တော်ဒီကတော့ဟို NRPC ရဲ့ညွှန်ကြားတဲ့အတိုင်းဒုတိယပုံစံကြီးတရားဦးပေါင်းပြကြဆွေးနွေးနေတဲ့ရုပ်ွက်ဖွဲ့ထားတာရှိပါတယ်ဒီလိုတို့ကလာရင်လည်းပါဝင်သွားမှာဖြစ်ပါတယ်
စတင်ပါလာကကျင်းပတဲ့ကျိုင်းတုံဆွေးနွေးပွဲမှာတော့သဘောတူညီချက်9ချက်ရရှိခဲ့ပြီးအဲ့ဒီအချက်တွေမှာ bilateral call နှစ်ဖက် PSA ချုပ်ချုပ်ဆိုရေးလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေချုပ်ငင်းရေးတက်နေရာချထားရေးတိုက်ပွဲတွေထပ်မံမဖြစ်ပွားစေဖို့အတွက်စီမင်းစည်းကမ်းတွေချမှတ်ရေးဆက်ဆံရေးရုံးတွေဖွင့်လှစ်ရေး NCA လက်မှတ်ရေးထိုးနိုင်ရေးနဲ့နေရာစွန့်ခွာသူတွေပြန်လည်နေရာချထားရေးစတာတွေပါဝင်ခဲ့ပါတယ်ဒီတကြိမ်ကျင်းပမဲ့အစည်းအဝေးမှာတော့ bilateral call နှစ်ဖက်အပြည့်အစုံချုပ်ချုပ်ဆိုနိုင်ရေးအတွက်လေးဒါဆောင်ရွက်ဖို့ကို NRPC ဘက်ကတိုက်တွန်းထားပါတယ်